င်၅တန်းကျော်ရှိတဲ့ရန်ကုန်မြို့ဟာတိုင်းပြည်ရဲ့အကြီးဆုံးစိတ်ကားမြို့တော်ဖြစ်ပြီးအများဆုံးကုန်ထုတ်လုပ်တဲ့နေရာလည်းဖြစ်ပါတယ်။ဒါပေမဲ့ပေါ်ရလာရကြက်တဲလာတဲ့အတွက်မြို့တော်ရဲ့စီးပွားရေးနဲ့မြို့သူမြို့သားတွေရဲ့လူနေမှုအဆင့်အတန်းဟာကျဆင်းတော့မယ့်အလားအလာများနေပါတယ်။တိုင်းပြည်တိုးတက်ဖွံ့ဖြိုးမှုမှာရန်ကုန်ဟာအဓိကနေရာကပါဝင်နိုင်ပေမဲ့သွားလာရခက်ခဲတာကြောင့်ပြဿနာဖြစ်နေတယ်လို့ Bristol, Oxford နဲ့ London တက္ကသိုလ်ပညာရှင်၃ဦးရေးသားပြုစုတဲ့ Mobility Crisis သွားလာရေးပြဿနာဆိုတဲ့စာတမ်းပါဖော်ပြထားပါတယ်။ရန်ကုန်ရဲ့တိုးတက်ဖွံ့ဖြိုးမှုဟာတည်ယူပို့ဆောင်ရေးစနစ်အပေါ်မှာအများကြီးမူတည်နေပါတယ်။ဒါပေမဲ့ရင်ကျော်ကြက်တဲမှုဖြည့်ရှင်းဖို့လောလောဆယ်ကြိုးပမ်းနေတာတွေဟာရေရှိခါမှာမဟုတ်ဘူးလို့ဆိုပါတယ်။ပြည်ကြားလွတ်လပ်တဲ့တာဝန်သိတဲ့ပို့ဆောင်ရေးအာဏာပိုင်အဖွဲ့အစည်းတီထောင်ပြီးကင်တွေရမယ်ကိစ္စဖြစ်ပါတယ်။ရန်ကုန်လူထုဟာကားသီးသူတွေဖြစ်လို့ရင်ကျော်ကြက်တဲလာရင်ဘဝလာမှုလည်းကြက်တဲလာပါတယ်။တိုင်းပြည်ရဲ့နှစ်စဉ်လူဦးရေတိုးတက်မှုဟာနှစ်ရာခိုင်နှုန်းဖြစ်ပေမဲ့ရန်ကုန်တိုင်းမှာတော့14ရာခိုင်နှုန်းတိုးပွားလာတယ်လို့ဆိုပါတယ
်။ရန်ကုန်မြို့တော်ဟာလူနေထူထပ်လာသလိုလူနေရက်ွက်တွေလည်းများပြားလာတဲ့အတွက်တနေရာနဲ့တနေရာဆက်သွယ်ဖို့တည်ယူပို့ဆောင်ရေးလိုအပ်လာပါတယ်။ဒီအချိန်မှာမော်တော်ကားတွေများလာပြီးကိုပိုင်ကားသုံးသူဥယေလည်းတိုးပွားလာပါတယ်။ဦးသိန်းစိန်အစိုးရလက်ထက်ကကားသွင်းဝင်ပြုတ်တဲ့အခါရန်ကုန်မှာကားစီးရေတစ်ဆခွဲလောက်များလာပါတယ်။လူစီးကား90ရာခိုင်နှုန်း၊ထရက်ကား900ရာခိုင်နှုန်းတိုးပွားလာပါတယ်။အရက်သားကိုမော်တော်ဆိုင်ကယ်သုံးဝင်ပိတ်ပင်ထားပေမဲ့မော်တော်ဆိုင်ကယ်အစီးရေဟာလည်းနှစ်ဆတိုးလာပါတယ်။ကားသုံးသူ၊ဆိုင်ကယ်သုံးသူများပြားလာခြင်းမှာဘတ်စကားအစီးသူတွေနည်းပါးသွားပါတယ်။ဘတ်စကားနဲ့တက္ကစီစီးကမ်းမဲ့မောင်းနှင်တာကြောင့်လည်းရင်ကျော်ပိတ်ဆို့မှုတွေဖြစ်ပွားနေရပါတယ
်။ရန်ကုန်မြို့လေရက်ွက်မှာကားရပ်ဆရာနေရာမရှိတာနဲ့ကျောင်းအဖို့အကျိုးလုပ်တဲ့ကား2500လောက်ရှိနေတာဟာလည်းရင်ကျော်ကိုကြက်တဲစီတယ်လို့ဆိုပါတယ်။မြို့လယ်မှာမော်တော်ဆိုင်ကယ်စီးကွင်ပိတ်ပင်ထားလို့တော်ပါသေးတယ်။ဆိုင်ကားနဲ့ဆဲဗင်းကိုလည်းမြို့လေစီးပွားရေးရက်ွက်မှာပိတ်ပင်ထားပါတယ်။ကားတွေများလာလို့ရင်ကျော်ကြက်တဲလာတာဟာမဖြေရှင်းနိုင်တဲ့ပြဿနာလို့ဖြစ်နေပါတယ်။ဂုံးကျော်တရာခုနှစ်ခုစောက်ထားပြီးမှရင်ကျော်ကြက်တဲမှုရှိနေသေးဖြစ်ပါတယ်။ဒါကြောင့်မြို့ပယထားစီးပြီးကြက်တဲမှုကိုရှောင်ကြပါတယ်။တည်ယူပို့ဆောင်ရေးအာဏာပိုင်အဖွဲ့မရှိတဲ့အတွက်ရင်ကျော်ကြက်တဲမှုကိုရန်ကုန်စီးပင်ကရောရန်ကုန်တိုင်းကရောစူးစမ်းပြီးဖြေရှင်းနေပုံရပါတယ်။ဒါပေမဲ့အုတ်ချုပ်ရေးပြဿနာကိုအရင်ဆုံးဖြေရှင်းဖို့လိုပါတယ
်။ကားမစီးပဲခြေကျင်လျှောက်ဆက်ဘေးနာမမဟုတ်မော်တော်ဆိုင်ကယ်စီးလဲအလုပ်ဖြစ်ပေမဲ့ဒီကိစ္စကိုဆွေးနွေးတာမျိုးမရှိတော့ဖြစ်နေပါတယ်။2012စစ်တမ်းရရန်ကုန်မြို့တွင်းခရီးမှာ40ရာခိုင်နှုန်းဟာခြေကျင်ခရီးဖြစ်နေတာတွေ့ရပါတယ်။ဒါကြောင့်ဆက်ဘေးစီးပြီးကြက်တဲမှုဖြေရှင်းတာလဲမဆိုးဘူးလို့ဆိုပါတယ်။မော်တော်ဆိုင်ကယ်စီးကွင်းပြုရင်လည်းရင်ကျော်ကြက်တဲမှုကိုကူညီဖြည့်ရှင်းရရောက်တယ်လို့အကြံပေးထားပါတယ်။မြို့လယ်စီးပွားရေးရပ်ကွက်မှာမော်တော်ကားသုံးသူနေပါသွားအောင်ဝင်လာတဲ့ကားကိုအခွန်ပေးဆောင်ခိုင်းတဲ့နှီးကိုလည်းသုံးနိုင်ပါတယ်။ဒီနှီးကိုစင်ကာပူနဲ့လန်ဒန်မှာအောင်မြင်စွာသုံးနေပါတယ်။လန်ဒန်မြို့လယ်မှာရင်ကျော်ပိတ်ဆို့မှုနဲ့လေထုညင်ညမ်းမှုနေပါအောင်2003ခုနှစ်ကစပြီးရင်ကျက်တဲကွန်ကောက်ခံလာခဲ့ပါတယ်။
ရန်ကုန်ဟာကြားလေကြီးလေဖြစ်တဲ့စီးပွားရေးမြို့တော်ဖြစ်တာမို့ပြည်ကြားလွတ်လပ်တဲ့တည်ယူပို့ဆောင်ရေးအာဏာပိုင်အဖွဲ့ရှိဖို့လိုအပ်ပါတယ်။ဒလူဌာနမျိုးကသာမြို့ပြင်ကအလုတ္တမမြို့တဲ့နေ့စဉ်အလုတ်လုပ်နိုင်အောင်စီစဉ်ပေးနိုင်ပါလိမ့်မယ်။ရန်ကုန်စီးပင်မစွမ်းဆောင်နိုင်တဲ့ကိစ္စဖြစ်ပါတယ်။မဟာရန်ကုန်မှာရင်ကျော်ကြက်တဲမှုအနည်းနဲ့အများရှိနေပါလိမ့်မယ်။ပျောက်ကွယ်သွားအောင်လုပ်လို့မရပါဘူး။ဒါကြောင့်သွားလာမှုချောင်ကြည့်အောင် UTP ဆောင်ရွက်ရင်ရင်ကျော်ကြက်တဲမှုကလည်းချောင်းလေသွားနိုင်တယ်လို့ဆိုပါတယ်။ရန်ကုန်မြို့လယ်မှာဆက်ဘင်းစီးနေအောင်လမ်းလျှောက်နေအောင်ဖန်တီးပေးတာဟာလည်းသွားလာမှုကိုတက်တာချောင်းကြည့်စီပါတယ်။ရန်ကုန်မြို့တော်မှာရင်းနှီးမြှုပ်နှံမှုအုပ်ချုပ်ရေးအားကောင်းမှုနဲ့နိုင်ငံရေးစွမ်းဆောင်နိုင်မှုတွေလိုအပ်နေပါတယ်။ထိရောက်တဲ့တာဝန်ယူတဲ့မြို့တော်အုပ်ချုပ်ရေးအာဏာပိုင်အဖွဲ့အစည်းမျိုးရှိမှသာရန်ကုန်ဟာအရှိတောင်အာရှမြို့တော်အနေနဲ့ထည်ထည်ဝါဝါရပ်တည်နိုင်မှာဖြစ်တယ်လို့Bristol, Oxford နဲ့ London တက္ကသိုလ်ပညာရှင်၃ဦးရေးသားပြုစုတဲ့ Yangon's Mobility Crisis သာရမှာဖော်ပြထားပါတယ်ခင်ဗျာ။